အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီရဲ့အမျိုးသားလုံခြုံရေးဆိုင်ရာအကြံပေးအာဂျစ်ကူမာတိုဗာကမနေ့ကတမရဦးသိန်းစိန်နဲ့နေပြည်တော်မှာတွေ့ဆုံပြီးနှစ်နိုင်ငံနယ်ဆက်ရေးရာလုံခြုံရေးနဲ့တရင်အချက်လက်ဖလှယ်ရေးတို့ကိုအဓိကဆွေးနွေးခဲ့ကြပါတယ်အိန္ဒိယဘက်ကမြမနယ်ဆက်ကိုကြော်ပြီးနာဂတပုံတွေကိုစစ်ဆင်ရေးလုပ်ခဲ့တယ်ဆိုတဲ့သတင်းတွေကြကြပြန့်ပြန့်ထွက်ပေါ်ပြီးနောက်ပိုင်းမှာအိန္ဒိယအစိုးရအတွင်းအရေးပါတဲ့ပုဂ္ဂိုလ်တဦးရဲ့ခရီးစဉ်ထွက်ပေါ်လာတာလည်းဖြစ်ပါတယ်အပြည့်အစုံကိုတော့မသိငီထိုက်ကစူးစီးတင်ပြထားပါတယ်ရှင
်ဟုတ်ကဲ့ပါရှင်အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီရဲ့အမျိုးသားလုံခြုံရေးဆိုင်ရာအကြံပေးအေဂျစ်ကူမာဒိုဘဲနဲ့သမရဦးသိန်းစိန်တို့နေပြည်တော်မှာတွေ့ဆုံပြီးနှစ်နိုင်ငံနယ်ဆက်ဒေသလုံခြုံရေးကိုအဓိကထားဆွေးနွေးခဲ့ကြတယ်လို့ပြည်ထောင်စုပြန်ကြားရေးဝန်ကြီးဦးရဲထွတ်ကပြောပါတယ
်။ဟောမို့ကျွန်တော်တို့နေ့လယ်7နာရီလောက်ကတွေ့ပါတယ်ခင်ဗျ။တွေ့ပြီးတော့မှဆွေးနွေးတဲ့အကြောင်းအရာကတော့သမတ်ချက်ကနိုင်ငံနှစ်နိုင်ငံကြားဒီဆက်ဆံရေးချစ်ချင်းနည်းမှုကိုမြင့်တင်ဖို့နှစ်ကတော့နိုင်ငံကြားမှာနယ်ဆက်ဒေသလုံခြုံရေးပြင်လုံခြုံရေးကာကွယ်ရေးသတင်းချက်လက်ပလဲရေးဆိုတဲ့ကနာဝဝမှာဥပေါင်းဆောင်ရွက်ရေးဒါကိုပဲသူနေပါလေ
ဒီလပထမပတ်အတွင်းမှာပဲအိန္ဒိယစစ်တပ်နဲ့နာဂသဘောအဖွဲ့ National Socialist Council of Nagaland ရဲ့ကပ်လန်အဖွဲ့ကွဲ NSCN ကပ်လန်တို့နှစ်ဖက်တိုက်ပွဲတွေဖြစ်နှစ်ဖက်အကြဆုံးရှိခဲ့ပြီးအိန္ဒိယစစ်တပ်ကမြန်မာနိုင်ငံဘက်အထိဝင်ရောက်ပြီးသဘုံတို့ကိုချေမှုန်းခဲ့တယ်လို့ပြောဆိုခဲ့တာဖြစ်ပါတယ်မြန်မာဘက်ကတော့အိန္ဒိယတို့နေဆက်ဖြတ်ကျော်တိုက်ခိုက်ခဲ့တာမရှိဘူးလို့တုံ့ပြန်ပါတယ်။နာဂသဘုံတို့ဟာမြန်မာဘက်ကိုအခြေစိုက်ပြီးအိန္ဒိယအစိုးရကိုတော်လှန်တယ်လို့အိန္ဒိယဘက်ကပြောဆိုနေပေမဲ့မြန်မာဘက်ကတော့နှစ်နိုင်ငံတို့ဘက်မှနာဂတိုင်းရင်းသားတွေနေထိုင်နေကြတာမို့နှစ်ဖက်တို့ရောထွေးပြီးထင်အောင်ထင်မှားဖြစ်နိုင်တယ်လို့သမ္မတရုံးရဲ့ညွှန်ကြားရေးမှူးကပြောခဲ့ပါတယ်။အိန္ဒိယသတင်းဌာနမှာတော့ဒီလအစောပိုင်းတိုက်ပွဲတွေနဲ့ပတ်သက်ပြီးအိန္ဒိယဝန်ကြီးချုပ်မိုဒီရဲ့အမျိုးသားလုံခြုံရေးအကြံပေးမြန်မာအစိုးရနဲ့အခြေအလဲဆွေးနွေးဖို့ရှိတယ်လို့ခန့်မှန်းရေးသားနေကြပေမဲ့ဗုဒ္ဓဟူးနေ့သမ္မတဦးသိန်းစိန်နဲ့ဆွေးနွေးတာမှာတော့တိုက်ပွဲတွေကိစ္စမပါခဲ့တဲ့အကြောင်းပြန်ကြားရေးဝန်ကြီးဦးရဲထွတ်ကပြောပါတယ
်။မရှိပါဘူးခင်ဗျာအဲ့ဒီကိစ္စတော့ကျွန်တော်တို့ကြားအနေနဲ့ဆွေးနွေးတာမရှိပါဘူး။ကျွန်တော်တို့ကနှစ်နိုင်ငံတစ်ခုနှစ်နိုင်ငံဆက်ဆံရေးနဲ့ခြုံငုံတဲ့အချက်တွေကိုဆွေးနွေးတာပါကျားကြောတဲ့ကိစ္စကိုတိကျဆွေးနွေးရမှာရှိတော့သမရာကြီးနဲ့တွေ့ရတော့ကျွန်တော်လည်းသိရပါတယ်နေဇာဒေတာဒီငင်းအေဂျင့်ဖို့ကိစ္စနဲ့နေဇာဒေတာလုံခြုံရေးပြည်လုံခြုံရေးကာကွယ်ရေးကဏ္ဍတွေမှာပူးပေါင်းဆောင်ရွက်ဖို့ကိစ္စအဲဒါကသတင်းချက်လက်ပလဲဖို့ကိစ္စဒါတွေပဲကျွန်တော်ပြောတာကျွန်တော်ကတော့သမရာကြီးနဲ့ဆွေးနွေးတာတခုပဲကျွန်တော်ပြတော့ကျွန်တော်တော့မသိဘူးရဟိုဘက်မှာတော့ဝန်ကြီးဦးအောင်မင်းတို့ဝန်ကြီးဦးကနာမောင်မင်းတို့နဲ့ဒီချက်တွေ့မှတယ်ကျွန်တော်လည်းအဲ့ဒီအစီအစဉ်ပေးပြီးတော့ကျွန်တော်မသိဘူးက
သမရာဦးသိန်းစိန်နဲ့ဆွေးနွေးပြီးနောက်မှာတော့အိန္ဒိယအမျိုးသားလုံခြုံရေးဆိုင်ရာအချံပေးမစ္စတာဒူဗဲလ်ဟာမကြာခင်ကမှပါကစ္စတန်နိုင်ငံကိုသွားရောက်ခဲ့တဲ့တမရော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့တွေ့ဆုံပြီးနှစ်နိုင်ငံဆက်တက်ချင်းချင်းဆက်ဆံရေးနေဆက်ဒေတာလုံခြုံရေးတို့ကိုလည်းဆွေးနွေးခဲ့ကြပါတယ်။အိန္ဒိယဘက်ကတော့မြန်မာအစိုးရဟာနေဆက်ဒေတာမြန်မာဘက်ခြံကိုခြေကုပ်ပြီးအိန္ဒိယအစိုးရကိုတိုက်ခိုက်နေတဲ့နာဂသဘုံတွေကိုပူးပေါင်းတွန်းလှန်ဖို့အစဉ်တစိုက်တောင်းဆိုနေတယ်လို့မြန်မာဘက်ကလည်းမြန်မာနယ်နိမိတ်အတွင်းမှာနေပြီးနိုင်ငံခြားတိုင်းပြည်တွေကိုတိုက်ခိုက်နေတာတွေလုံးဝခွင့်ပြုမှာမဟုတ်ဘူးလို့တစိုက်မှတ်မှပြောဆိုနေတာပါ။ဒါပေမဲ့လည်းနှစ်နိုင်ငံကြားနာဂသဘုံအရေးအခုချိန်ထိတော့အပြည့်မရနိုင်ကြသေးပါဘူးရှင်။